ရှမ်းပြည်နယ်မြောက်ပိုင်းနှမ်ခမ်းမြို့မှာတအောင်ပလောင်လက်နက်ကိုင်အဖွဲ့ TNL ကဖမ်းဆီးပြီးတော့ထောင်သုံးနှစ်ချမှတ်ခဲ့တဲ့ရှမ်းအမျိုးသမီးနှမ်မိုဟောင်ကိုမကြခင်ပြန်လွတ်ပေးတော့မှာဖြစ်ပါတယ်။ဒါဟာတရုတ်နယ်စပ်အခြေစိုက် FBNCC အဖွဲ့ကကြားဝင်ဆောင်ရွက်ချက်အရနှမ်မိုဟောင်ရဲ့မိသားစုနဲ့နှမ်ခမ်းမြို့နယ်ရှမ်းလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့ TNL အကြားဆွေးနွေးခဲ့တဲ့နောက်သဘောတူလိုက်တာဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ TNL ကတအံပလောင်လက်နက်ကင်တပ်ဖွဲ့ကနမ်မိုဟန်းကိုဩဂုတ်လ18ရက်နေ့ကနန်ခမ်းမြို့ပေါ်ကနေဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒါဟာ TNL အဖွဲ့အောက်ခုံဝန်ထမ်းတချို့ထိခိုက်သေးဆုံးရတာကြောင့်ဖမ်းဆီးခဲ့ကြောင်းလဲနောက်ပိုင်းမှာသတင်းထုတ်ပြန်ပါတယ်။ဒီလိုဖမ်းဆီးတာနဲ့ပတ်သက်ပြီးမြောက်ပိုင်းမှာမိတ်လို့လူသိများတဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့ FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီကကြားဝင်ညှိနှိုင်းပေးပြီးတဲ့နောက်မှာနမ်မိုဟန်မိသားစုဝင်တွေနန်ခမ်းမြို့နယ်ကရှမ်းလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့ TNLA တို့ဝါဌာနချုပ်ပန်ဆန်းမြို့မှာဒီလ9ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုဆွေးနွေးပြီးတဲ့နောက်မှာအ мян ဆုံးပြန်လွှတ်ပေးဖို့သဘောတူညီချက်ရခဲ့ကြောင်းကိုယ်တိုင်တွားရောက်ဆွေးနွေးခဲ့တဲ့စိုင်းသိန်းရွှေကပြောပါတယ်။
ပြန်လေဆက်ကနေပြီးတော့တင်ကြတာပေါ့ငါရနေ့ကနမ်မိုဟံကိုမာယမှုတချို့ရှိကြောင်းဝန်ခံခြင်းကြောင့်သူကခဏတုန်းကချမှတ်တယ်ပေါ့ကျွန်တော်တို့ဘက်ကလည်းဒီလိုထက်မာဒီမန်ဒီချစ်စီအမြန်ဆုံးလုပ်ပေးနိုင်အောင်မိသားရက်ခံတောင်းဆိုတယ်ပေါ့ပြန်လေဆက်ကကျွန်တော်တို့ရှမ်းနယ်ပလောင်နဲ့ဒီလိုနေလာတဲ့ဟာကိုထောက်ဆူခြင်းအပြင်ပေါ့နော်တရင်သားစီလုံးညီရေးကိုထောက်ဆူခြင်းအပြင်ပေါ့နော်အဲ့ဒါလုပ်ပေးမယ်ပေါ့နော်သဘောတူခဲ့တယ်ပေါ့နော်
လွတ်ပေးမဲ့ရက်ကိုအတိအကျသတ်မှတ်တာရှိပေမဲ့ဒီရက်ပိုင်းအတွင်းလွတ်ပေးဖို့ TNL ကအာမခံချောင်းလဲဆက်ပြောပါတယ
်အမြင့်ဆုံးဆိုရတဲ့ဒီရက်ပိုင်းအတွင်းမှာပဲပေါ့နော်ဒါပေမဲ့ပယ်နေ့ပယ်ရက်မှာကျတော့တိတိကျကျမပြေတော့ TNA ကနေဒီရက်ပိုင်းအတွင်းမှာပဲလို့သူကလည်းအမှတ်ခံပါတယ
် TNL ကတအံပလောင်တက်ဖွဲ့ဘက်ကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး FPNCC နဲ့ရှမ်းလူမှုအဖွဲ့အစည်းဆက်ပွဲပူးတွဲပြီးနမ်မိုဟန်းကို TNL ကအမြင့်ဆုံးလွတ်ပေးမှာဖြစ်ကြောင်းဒီနေ့ကြေညာချက်ထုတ်ပြန်ပါတယ်။နန်းခမ်းမြို့မြို့မိမြို့ပတူဖြစ်တဲ့ဦးဆိုင်အောင်ဝင်းကလွတ်ပေးမယ်လို့ကြားသိရတဲ့အပေါ်မှာအခုလိုပြောဆိုပါတယ
်။နမ်မိုဟောလူမျိုးလာခဲ့မယ်ဆိုရင်တော့ကျွန်တော်တို့အတိုင်းမပြီးဝမ်းပါတော့ဘော။အဲဒီသူတို့ထောင်တာချထားတဲ့တုံးတွေကတော့ဒါပြန်ပြီးတော့သူငင်းချင်တာခွေပေးတဲ့သဘောမျိုးပေါ့ဗျာ။သူတို့လည်းအမှန်တကယ်လွတ်ပေးလာနိုင်မယ်လို့လည်းကျွန်တော်တို့ယုံကြည်ပါတယ်။
နမ်မိုဟန်ပြန်လွတ်ပေးဖို့အတွက်နန်းခမ်းမြို့ဒေသခံတွေဟာထောင်ထဲချပြီးတောင်းဆိုဆန္ဒပြခဲ့ကြတယ်လို့အမျိုးသားပြန်လည်သစ်မြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP နဲ့ရှမ်းနိုင်ငံရေးပါတီစတဲ့အဖွဲ့အစည်းတွေကလည်းကြေညာချက်ထုတ်ပြန်ပြီးတောင်းဆိုတာတွေရှိခဲ့ပါတယ်